မြင်းကြီးနားခီးစင်မှာဘာတွေလောက်သွားဖို့ရှိပါသလဲရှင
်ဒီကတော့ကျွန်တော်88ငင်းကြီးနဲ့ပွင့်လင်းလူဖွဲ့စီမှာကျွန်တော်ကငင်းကြီးနဲ့တိုင်းနှက်ဆက်ကကင်ဟာလေအဲ့တော့ကျွန်တော်ရဲ့တာဝန်ရကျွန်တော်ဒီမြင်းကြီးနားကိုလာခဲ့ရည်ရွယ်ချက်ကတော့မြင်းကြီးနားမှာရှိတဲ့ TL ဆက်ဆံရေးရုံးက TD ဖွဲ့နယ်ရော PCG နဲ့ရောနောက်ဒီကချင် data အရက်ဖက်လူဖွဲ့စီနဲ့ကျွန်တော်တွေ့ဆုံမှုရှိပါတယ
်ဒီ
ဆုံးရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့လက်ရှိပေါ်ရအတိတ်ခက်ရစေးစာချုပ်ချုပ်ဆိုနိုင်မှုအတွက်ဖြစ်ပေါ်နေတဲ့အဟန့်ဒါအနောက်ချက်တွေကိုဖြစ်နိုင်သမျှပြေရော့သွားအောင်နှစ်ဖက်ချိုးရလေးတွေလည်းကျွန်တော်အကြံဉာဏ်လည်းယူကြလာလည်းရှိသလိုအကြံဉာဏ်လည်းပေးကြလာလည်းရှိပါတယ်အဲ့ဒီအတွက်ကျွန်တော်လာခဲ့တာဖြစ်ပါတယ်နောက်ကျွန်တော်လည်းရင်းနှီးဆွေးရှိပြီးသားအဖွဲ့ကြီးဖြစ်တဲ့တွေ့ပြီးရင်းနှီးပုံစံနဲ့ဆက်ဆွေးနွေးစကားပြောချင်တာဖြစ်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်ဒီနေ့ကမနှောပွဲလဲစတင်တဲ့နေ့ဖြစ်တယ်ပေါ့နော်မနှောပွဲနဲ့ပတ်သက်ပြီးတော့ဦးမြရဲ့အနေနဲ့တက်ရောက်ဖို့ရှိပါသလားရှင
်ကျွန်တော်မရှိပါဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့ကချင်ဒေသခံပြည်သူတွေစစ်ပေးဒုက္ခတွေတိမ်းကြော်ရှိနေတဲ့အချိန်ကာလမျိုးမှာမနှောပွဲကိုချင်းချင်းတဲတဲကျင်းပတဲ့ပုံစံမျိုးလည်းကျွန်တော်သိမနစ်သက်သလိုအဓိကအားဖြင့်ကချင်အဖွဲ့အစည်းတွေကနေပြီးတော့မှလက်ခံထားတဲ့ဟာမျိုးမရှိဘူးလေမရှိတဲ့အခြေအနေမျိုးမှာကျွန်တော်တို့အနေနဲ့ဟိုဘက်လည်းမလိုက်ဘူးဒီဘက်လည်းမလိုက်ဘူးကျွန်တော်တက်ဖို့လည်းမရှိဘူး
ဗျဟုတ်ကဲ့ပါရှင်ဒီနေ့ကချင်ပြည်နယ်ကနေပညာအကြံမျိုးဖွင့်တဲ့တွေ့ဆုံသွားမယ်လို့သိရပါတယ်အဲ့ဒီမှာရောဘာနေဆွေးနွေးပြကြမလဲရှင
်အဓိကတော့အရှိကချင် KIO နဲ့အစိုးရနဲ့ပေါ့ဗျာဆွေးနွေးပွဲတွေနောက်တစ်ခုကတနင်္ဂနွေဆိုင်ရာအတိတ်ခက်ရစေးစာချုပ်ဖြစ်ပေါ်လာမှုအတွက်အထောက်အကူပြုနိုင်တဲ့အချက်အလက်တွေကိုရှာဖွေသွားဖို့ပါလက်ဖက်ကိုလေဒါကတော့အဲ့လိုမျိုးပုံစံမျိုးနေတယ်ကျွန်တော်တို့လာတာပါဒီအခုခီးစဉ်ကပုံဝင်နေတယ်ပြောရလို့ရှိရင်တော့ကျွန်တော်တို့အတွက်အရေးကြီးတဲ့ခီးစဉ်ဖြစ်တယ်လို့2015လဲဝင်လာပြီးဖြစ်တဲ့အတွက်ကြောင့်မို့ရွေးကောက်ပွဲမတိုင်မီမှာငယ်ငယ်လမ်းပြမျိုးဝင်တစ်ခုပေါ်ထွန်းလာနိုင်ဖို့အတွက်ကျွန်တော်တို့ရှစ်ဆက်ရှင်နေတဲ့အတက်နိုင်ဆုံးကျူးလွန်ဆောင်ရွက်ပေါ်မယ်ခီးစဉ်တစ်ခုလည်းဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်မနေ့ပြန်မှာလဲမြစ်ဆုံဒေသခံတွေနဲ့တွေ့ဆုံသွားဖို့ဖြစ်ရလို့သိရပါတယ်ရှင်အဲ့ဒီမှာရောဘာလို့လှုပ်ဆောင်သွားဖို့ရှိပါသလဲရှင
်ဟုတ်အဲ့ဒါရှင်းပါမယ်ကျွန်တော်မြစ်ဆုံနဲ့ပတ်သက်ပြီးကျွန်တော်တို့တဘောကရှင်းရှင်းလင်းလင်းပြောသွားထုတ်ထားပြီးဖြစ်ပါတယ်ကျွန်တော်တို့မြစ်ဆုံရေးကြတာဆီမှာကြည့်အောင်လုံးဝလည်းမခံပါဘူးအဲ့ဒီအတွက်ကြောင့်မြစ်ဆုံဒေသတောင်ရှိခံထားတဲ့ဒေသခံတွေရဲ့လူမှုဘဝအခက်အခဲတွေကိုကျွန်တော်ထပ်ကြအောင်ပါပေါ့ဗျာပြီးတော့တန်ဖဲကြီးကဒေသနဲ့ပတ်သက်ပြီးကျွန်တော်တို့ဟိုအရင်ကကျွန်တော်တို့စားသောက်ထောင်းဝလွတ်လာပြီးပထမဆုံးခီးစဉ်နဲ့ကျွန်တော်ပြောခဲ့ပြီးတဲ့စကားအတိုင်းကျွန်တော်တို့ရည်တည်ချက်မပြောင်းပါဘူးမြစ်ဆုံရေးကြတာဆီမှာကြည့်အောင်ဆက်လက်လုပ်ကင်ဆောင်ရွက်ဖို့ကျွန်တော်တို့ခွင့်မပြုနိုင်ဘူးတန်ဖဲကြီးကလည်းမူလအတိုင်းပြန်ထားဖို့ဌာနတဘောတာကျွန်တော်တို့မှရှိသေးပဲ
ဟုတ်ကဲ့ပါရှင်ဒီခီးစဉ်ကဘယ်နဲ့ကြာမလဲပြီးတော့ဘယ်တွေကိုသွားဖို့ရှိပါသလဲရှင
်ကျွန်တော်အဓိကတော့မြစ်ကြီးနာရဲ့မြစ်ဆုံရဲ့နောက်တစ်ခုကကျွန်တော်ဒီမှာရှိတဲ့နိုင်ငံရေးပါတီသူနယ်လေကျွန်တော်တွေ့ဖို့ရှိတယ်အရက်ဖက်လူ့အဖွဲ့အစည်းနဲ့တွေ့ဖို့ရှိတယ် PCG နဲ့တွေ့မယ် TAD နဲ့တွေ့မယ်ဒါကျွန်တော်ရဲ့ခီးစဉ်ရဲ့ဟိုပါလိုင်းကြီးရဲ့ချက်ပါကျွန်တော်9ရက်နေ့မှာကျွန်တော်ပြန်ပါမယ်9ရက်နေ့ညမှာကျွန်တော်ရန်ကုန်ကိုပြန်ရောက်ပါမယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဦးမြရဲ့တို့88နေနဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဘာလို့တော့သွားဖို့ရှိပါသလဲရှင်
တိုင်းပြည်မှာပွဲတော်ကြီးတွေချိန်ချင်းတဲ့ပြင်ပနေုံနဲ့တိုင်းပြည်ငင်းညမ်းပြီဆိုပြီးကဘာကြီးကိုထုတ်ပြလို့တော့မရဘူးဗျအခုဆိုလို့ညတာစောင်းနေတာစိတ်ဒုက္ခတွေရဲ့ဘဝတွေကလေးတငယ်တွေရဲ့ပညာရေးတွေကျန်းမာရေးအများကြီးထည့်သွင်းစဉ်းစားရမယ်အဲ့တော့ချုပ်လိုက်လို့ရှိရင်စစ်မှတ်ချက်သွားမှုကတည်ရခံမယ်လीအဲ့ဆင်းရဲချစ်ပါဘူးချုပ်ငင်းနိုင်မှုဆိုလို့ရှိရင်တည်ကြတယ်ဆိုတော့နိုင်ငံလုံးဆိုင်ရာအကြိခတ်ရစေးစာချုပ်ချုပ်ဆိုပြီးနိုင်ငံရေး process တိုင်းသားတွေဓာတ်လူညီမျှအခွင့်အရေး federal ပြည်ထောင်စုကိုဥတီတဲ့ဆိုတာပြောလို့မြင်ဒီ process တစ်ခုပေါ်လာဖို့အရေးကြီးရဲ့ကြ။အော်ဒီနေရာမှာတော့ကျွန်တော်ပြောချင်တာကအဆူရပဲလဲထည့်သွင်းစဉ်းစားပါပြည်သူရဲ့မျက်နှာကိုဒီဘက်ကအလားတူပဲတိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့လည်းဒေသခံပြည်သူရဲ့မျက်နှာကိုထည့်သွင်းစဉ်းစားပြီးတော့မှကျွန်တော်ရည်ရှိသွားရမယ်လို့မြင်ပါတယ်။အဲ့တော့ကျွန်တော်တို့ကကာကံရှင်မဟုတ်ပေမဲ့ကျွန်တော်တို့သုံးဖြစ်ပိုင်မရှိဘူးတို့တော့ကျွန်တော်တို့အကြံပြုပိုင်ခွင့်ရှိတယ်အဲ့ဒီပုံမှာပဲကျွန်တော်တို့သွားမှာဖြစ်ပါတယ်လုံးလုံးစီကကျွန်တော်တို့ statement ထုတ်ဖို့ဆိုမှမရှိသေးဘူးဗျဘာဖြစ်လို့လဲဆိုတော့ပြဿနာရတဲ့အတိုင်းအားလုံးကကြီးညာချက်ထုတ်ဖို့များနဲ့ကြည်လည်သွားမှာမဟုတ်ဘူးဗျအဲ့ဒါတစ်ချက်ကျွန်တော်ပြောချင်တယ်နောက်တစ်ခုကကျွန်တော်တို့အနေနဲ့ကလက်ရှိကကျွန်တော်တို့ကဒီကချင်မှာရှိနေတဲ့စစ်မှတ်တွေအစီအစဉ်တွေရပ်တန့်ပြီးတော့မှအပြစ်ခတ်ရစေးစာချုပ်ကိုမှန်မှန်ကန်ကန်ညှက်ညှက်တတ်တတ်ဖြစ်တဲ့အပြစ်ခတ်ရစေးစာချုပ်ချုပ်ဆိုနိုင်မှုတော့ကျွန်တော်တို့ကနှစ်ဖက်လုံးရဲ့အတိုင်းပေါ်ကြဆိုတော့နှစ်ဖက်လုံးဆိုတဲ့နေရာမှာတစ်ဖက်တိုင်းလည်းလည်းကံဖွဲ့စည်းနေဒေသခံတည်တူတွေအရက်ဖက်လူ့ကိုယ်စီရဲ့အကြံလည်းပါသလိုတစ်ဖက်ကအစိုးရရဲ့ဟိုအောင်လည်းကျွန်တော်တို့ပြောမှဖြစ်တယ်အဲ့ဒါကြောင့်မို့ကျွန်တော်ဒီမှာလာခဲ့တာဖြစ်တယ်လေ
ဒီခီးစဉ်ကနေပြီးတော့ဘယ်လိုမျိုးအပြောင်းလဲဖြစ်လာနိုင်မဲလို့ရောမျှော်လင့်ထားပါသလဲရှင
်အများကြီးမမျှော်လင့်ထားပါဘူးဗျဘာဖြစ်လို့လဲဆိုတဲ့အခါကျကျွန်တော်တို့ကကာယကံရှင်တွေမဟုတ်ဘူးလေကာယကံရှင်မဟုတ်ဘူးဆိုတော့ဒါရိုက်ပတ်ဝန်းပတ်သက်နေတဲ့ကာယကံရှင်တွေမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့အနေနဲ့ကတော့မှန်ကန်မျှတပြီးတကယ်ကိုဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုဦးတည်တဲ့ငင်းငယ် process တစ်ခုကျွန်တော်ဖြစ်ပေါ်စေချင်တယ်အဲ့ဖြစ်ပေါ်စေချင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီတနိုင်ငံလုံးဆိုင်ရာတိကျရစေးစာချုပ်ကိုလည်းကျွန်တော်တို့မျှမျှတမှန်မှန်ကန်ကန်နော်ကျွန်တော်တို့တစ်ဖက်ကတစ်ဖက်ကိုစီးပိုးသွားတဲ့စာချုပ်မျိုးမဟုတ်ပဲဖြစ်ပေါ်လာစေချင်တယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကတနိုင်ဆုံးအစိုးရဘက်ကလည်းကျွန်တော်တို့ပြောသလိုဒီမှာတိုင်းရင်းနဲ့နိုင်ငံအခွင့်အရေးတွေကျွန်တော်တို့ဖိဆုံညှိနှိုင်းရွှေ့နှိမ့်ကြမှာပဲဖြစ်တယ်ဒါပဲဗျအားကြီးတော့ကျွန်တော်မပြောလင့်ထားပါဘူး
ဟုတ်ကဲ့ပါရှင်အခုလိုဖြစ်ကြပြီးတော့ကျေးဇူးများရည်တင်ပါတယ်ရှင်